Republican နဲ့ Democrat Party နှစ်အလုံးကအမတ်တွေပါဝင်တဲ့ American အထက်နဲ့အောက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီဝင်တွေပူးပေါင်းပြီးမြန်မာနိုင်ငံမှာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖျက်ယောက်ရေးထောက်ခံအားပေးတဲ့အစိုးမူကြမ်းတစ်ရက်ကို American လွှတ်တော်နှစ်အလုံးမှာမကြခင်တင်သွင်းသွားဖို့ရှိပါတယ်။ဒီအစိုးမူကြမ်းကမြန်မာနိုင်ငံအတွင်းကလူမှုအဖွဲ့အစည်းတချို့ရွေးကောက်ပွဲမှာပါဝင်ခွင့်မရစေတဲ့ကန့်သတ်ပြပင်ချက်တွေကိုပြစ်တင်ရှုတ်ချထားတယ်လို့မြန်မာနိုင်ငံအတွင်းဒီမိုကရေစီအကူပြောင်းဖြစ်စဉ်ကိုဆက်လက်ထောက်ခံအားပေးဖို့သမ္မတဒေါ်နယ်ထရမ့်နဲ့နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကိုတိုက်တွန်းသွားမှာလည်းဖြစ်ပါတယ်။ခေတ်သစ်သမိုင်းမှာမြန်မာနိုင်ငံဟာလူ့ခွင့်ရေးချိုးဖောက်မှုတွေကိုအဆိုးဆုံးကြုံတွေ့ခဲ့ရကြောင်းအခုအခါမှာလည်းရိုဟင်ဂျာနဲ့တခြားလူနည်းစုတွေအပေါ်ဒီမိုကရေစီဖြစ်စဉ်တွေကနေဖက်ကျင်ထားဖို့ပူးပေါင်းကြိုးစားလာနေကြောင်းဒါကြောင့်အမေရိကန်ကပါတီကြီးတစ်ခုလုံးလက်ခံသဘောတူတဲ့ဒီအဆိုးမှုကြမ်းကိုတင်သွင်းရတာဖြစ်ကြောင်းအခုရွေးကောက်ပွဲဟာမြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးလမ်းစဉ်မှာအရေးပါတာကိုဒီအဆိုးမှုကြမ်းကအတိအမှတ်ပြုတယ်လို့မြန်မာပြည်သူပြည်သားအားလုံးမဲပေးနိုင်ခွင့်ခွင့်ပြုဖို့ကိုတိုက်တွန်းမှာဖြစ်ကြောင်းအထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီဝင် Maryland ပြည်နယ်အထက်လွှတ်တော်မှ Ben Cardin ကပြောပါတယ်ဒီအဆိုးမှုကြမ်းကို Ben Cardin အပါအဝင်အထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီဝင် Indiana ပြည်နယ်အထက်လွှတ်တော်မှတော့ဂျန်အောက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီဝင်တွေဖြစ်တဲ့မီရှိဂန်ပြည်နယ်အောက်လွှတ်တော်မှအန်ဒီလေဗင်အိုဟိုင်းယိုပြည်နယ်အောက်လွှတ်တော်မှစတီဗ်ချာဘိုနဲ့အတူအောက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီဥက္ကဋ္ဌနယူးယောက်ပြည်နယ်ကအောက်လွှတ်တော်မှအီလီယိုအန်ဂယ်လ်တို့ဦးဆောင်တင်သွင်းမှာဖြစ်ပါတယ်ခင်ဗျာ